မင်္ဂလာပါဒီကနေ့ဘောပေါ်ရင်အစီအစဉ်ကိုကျွန်တော်ကိုရရနဲ့အတူမန်းင်းစီကလည်းအတူတကွတက်ဆက်ပေးသွားမှာဖြစ်ပါတယ
်တို့ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မကတော့မန်းင်းစီပါ
ဘဝရဲ့အတွေ့အကြုံလှဲခွက်တွေဖြစ်ပျက်မှုတွေဟာတခါတရံအလွန်ဆန်းကျယ်လာပါတယ်တခါတလေရီမန်းထားတာကတစ်မျိုးဖြစ်လာတာကတစ်မျိုးစိတ်ကူးထားတာကတစ်ခုကြုံလာတာကတစ်ခုလက်တွေ့ဘဝမှာတော့စိတ်ကူးနဲ့ထပ်တူမဖြစ်တတ်ပဲဘဝမှာအစဉ်ပြေသလိုလက်လျောညှိတွေ့မှုရှိအောင်ပြုပြင်နေကြရပါတယ်တခါတလေရီမန်းထားတဲ့အလုပ်တစ်ခုအတွက်လစ်လပ်နေရအတွက်အချိန်အကြာကြီးစောင့်နေပေမဲ့လို့အခွင့်အရေးမပေါ်လို့ရရအလုပ်ကိုယာယီဝင်လို့ရင်းကနေဝမ်းရည်ဖြည့်ရှင်းရာကနေအမြဲတမ်းပဲလှုပ်ဖြစ်သွားတာမျိုးလဲရှိတတ်ပါတယ်ခံယူချက်ကိုစီနဲ့လုံနေကြတဲ့သူတွေစုံလို့ပါပဲတချို့ကဝါသနာနဲ့ထတ်တူကြတဲ့အလုပ်ကိုလုတ်ကင်နေကြရသလိုတချို့ကဝါသနာမပါပေမဲ့လဲဝင်ဝင်များလို့လုံနေကြရတဲ့သူတွေထတ်ကျော်တဲ့ပညာနဲ့ကန့်ညီလို့ဆောင်ရွက်နေကြသူတွေဘဝမှာတတောင့်တနေရာကနေအကျိုးပြုနေကြသူတွေဟာအလုပ်ကုံကိုပေါ်ဆောင်နေကြတဲ့သူတွေပါအလုပ်တစ်ခုကိုလုပ်ပြီးဆိုရင်တော့လုပ်ငန်းရဲ့လုပ်ဖော်ဆောင်ချက်တွေပါပါဝင်ပတ်သက်လာကြရပါပြီအဲ့ဒီအခါမှာပတ်ဝန်းကျင်ဆက်ဆံရေးနဲ့လူမှုရေးကဏ္ဍတွေပါဝင်လာကြပါပြီလုပ်ဖော်ဆောင်ချက်ထားရှိကြတဲ့ကူညီမဆောင်မှုဆောင်မမှုတဦးနဲ့တဦးရင်းနှီးမှုတွေဟာမလွဲမသွေတွေ့ကြုံကြရမယ့်အခွင့်အရေးတွေပါတချို့လုပ်ဖော်ဆောင်ချက်တွေဆိုတာညီကိုမောင်နှမရင်းချတွေလိုပဲတသွေးတသားတွေဖြစ်နေကြတာမျိုးပါအိမ်ကမိသားစုမောင်နှမတွေထက်တောင်ပိုပြီးအချိန်ပေးတွေးဆောင်နေကြရတာမို့ပိုပြီးတော့လွတ်လပ်ပွင့်လင်းတဲ့စိတ်သဘောနဲ့အတူအကောင်းအဆိုးတွေကိုဝေမျှခံစားနေကြပြီးအားပေးနှစ်သိမ့်မှုတွေကိုလည်းအပြန်အလှန်ဆောင်မနေကြတဲ့သူတွေပါဒါကြောင့်လဲဒီကနေ့မှာတစ်ချိန်ကအဲ့ဒီလိုဖြစ်ပျက်ခဲ့တွေးကြုံခဲ့ကြတဲ့မိတ်ဆွေရင်းကြားညီအကိုတွေကိုတတိယတန်တာရစိတ်လွမ်းဆွတ်တဲ့စိတ်နဲ့တရံတခါစီဆိုတဲ့ခေါင်းစဉ်လေးအောက်မှာပြန်လည်ခန်းစားရသလောက်မျှဝေကြည့်ကြရပါဗျာ
မောင်မျိုးကတော့ပညာရေးမှာတက္ကသိုလ်ဝန်ထမ်းအောင်ပြီးနောက်တက္ကသိုလ်ကိုဆက်မတက်တော့ပဲလုပ်ငန်းခွင်အတွက်အထောက်အကူလည်းဖြစ်မဲ့ဆက်မှုလက်မှုကြောင့် GDI ပညာရေးကိုဝင်ခွင့်ဖြစ်ဆိုပြီးတက်ရောက်ခဲ့ပါတယ်ဆမ်မူလက်မှုသိပ်ပန်လဲပြီးရောလုပ်ငန်းခွင်အတွက်ဘွဲလက်မှတ်လေးကိုင်းပြီးစောင့်နေတော့နိုင်ငံသားကိုသွားဖို့အခွင့်အရေးကပေါ်လာပါတယ်။အဲ့ဒါနဲ့ပဲအဲ့ဒီအခွင့်အရေးကိုဝင်ရောက်ဆန့်သက်ကြည့်တဲ့အခါမှာမမျှော်လင့်ဘဲနဲ့အောင်မြင်တဲ့အခွင့်ကိုရရှိသွားပါတယ်။သူနဲ့အတူသူ့တငယ်ချင်းကြောင်းနေဖက်လဲအတူတကွရွေးချယ်မှုတွေပါသွားတယ်။ဒီလိုနဲ့ရွေးချယ်ပြီးသိပ်မကြခင်မှာပဲနိုင်ငံကူလက်မှတ်နဲ့အတူလိုအပ်တာတွေလုပ်ပြီးနိုင်ငံသားကိုထွက်ခွာသွားခဲ့ပါတယ်။နိုင်ငံသားရောက်တော့သူတို့ရွေးချယ်ကန့်သက်ချပေးထားတဲ့ကုမ္ပဏီမှာအလုပ်ဝင်လုပ်ခဲ့ရတယ်။နိုင်ငံရဲ့အမိကိုတော့မပြောပြတော့ပါဘူး။ကိုယ်နိုင်ငံမှာဘွဲ့ရပေမဲ့လို့နိုင်ငံသားကုမ္ပဏီမှာအလုပ်လျှောက်ကလေးကအထွေထွေလုပ်သားအနေနဲ့ပဲလျှောက်ခဲ့ရတော့အထွေထွေလုပ်သားအလုပ်ပဲလုပ်ခဲ့ရတာပေါ့နော်။အောက်ခြေကစသူတို့တင်ပြပေးတဲ့ခွင့်ပြုတဲ့အတိုင်းအတာအထိလှုပ်ဆောင်ခွင့်ရပါတယ်။အစကတော့လုပ်ငန်းရဲ့သဘောတဘာဝနဲ့သိမရင်နှီးသေးတော့အနှဲငယ်စိတ်ပြက်ပြီးအတော်လေးကိုအားစိုက်လုပ်ကင်ခဲ့ကြရတယ်။လုပ်ဖို့ဆောင်ဖက်ကိုယ်နိုင်ငံသားအချင်းချင်းအားပေးကြဆောင်မကူညီချကိုယ့်ရဲ့ကိုယ်မြင်ရဲ့အကြောင်းလေးတွေချစ်စရာမျက်နှာစရာကိုယ်တိုင်းပြည်ရဲ့ရိုးရိုးလက်လက်လေးတွေကိုတန်တားပြီးပြောကြဆိုကြနေပါရှင်။လုပ်ငန်းကတော့တပတ်တာကိုမနက်၈နာရီကနေညနေ9နာရီအထိလှုပ်ကြရပြီ။နောက်တစ်ပတ်ကိုတော့ညနေ9နာရီကနေမနက်၈နာရီအထိလှုပ်ကြရပါတယ်။နေ့ဆိုင်တစ်ပတ်ညဆိုင်တစ်ပတ်လို့ဆိုရမှာပါ။လကုံလိုလစာထုတ်ရင်ရထားတဲ့ငွေကိုကြစ်ကြစ်လေးလေးဆုထားတတ်ကြရတယ်။သုံးသိန်းတလောက်သုံးပြီးချွေတတ်ကြရတာပေါ့။ရောက်တုန်းကတော့အိမ်ကိုလွမ်းပြီးတလတလကုံဖို့အတော်ကြာလိုက်တယ်လို့စိတ်ထဲမှာခံစားကြရပါတယ်။တနစ်တာပြည့်ပြည့်ရင်တော့အားလုံးအိမ်ပြန်ကြမယ်ဆိုတဲ့စိတ်နယ်ပေါ်ရှင်ဖီစီမှုကလည်းများဘာသာစကားကလည်းမတူယဉ်ကျေးမှုချင်းကလည်းကွာခြားဘာများနေဖို့ကောင်းလို့လဲဘာတွေမလောက်ဆရာရှိလို့လဲကို့မြေကို့ရေမှာပြန်ရှာရင်လည်းရမှာပါကွာဆိုတဲ့အကြောင်းပြချက်တွေနဲ့အချင်းချင်းအားပေးနေကြရတယ်အဲဒါပေမဲ့နှစ်တစ်ဝက်လည်းရောက်ရောအလုံးနဲ့လည်းအသားကျ ဘာသာစကားလဲနည်းနည်းပါးပါးနားလည်လာကြတော့မငြီးတွားကြတော့ဘူးအဆင်ပြေသွားပြီကိုလဆယ်လာကြတော့ငွေတန်ဖိုးကိုပိုတိလာကြပြီကိုနိုင်ငံကိုပြန်ဖို့မစင်စားကြတော့ဘူးတစ်နှစ်ပြီးနောက်တစ်နှစ်အတွက်ပဲခေါင်းထဲမှာအာယုံထားကြတော့တယ်အင်္ဂိုတော့မပြန်ချင်လို့မဟုတ်ပါဘူးချိန်ရှိတုံးရှာနိုင်တုံးလာတာတုံးဘိုင်းရင်ဆိုတဲ့သဘောမျိုးပါဒီလိုနဲ့သုံးနှစ်အတိုင်းအတာကိုဝင်ရောက်လာတော့ဘာသာစကားရောယဉ်ကျေးမှုနဲ့ရောပတ်ဝန်းကျင်နှက်ဆက်မှုရောအတော်လေးဟုတ်လာခဲ့ပြီ။သွားတက်လာတက်သူတို့အစားအစာတွေကိုကောင်းကောင်းစားတက်တောက်တက်လာပြီ။အပန်းဖြေတဲ့နေရာတွေရှုခင်းတာတွေကိုရှောက်ဖွေလေပတ်တက်လာပြီ။ဒီလိုနဲ့မောင်မျိုးတို့တငယ်ချင်းတွေအဲ့ဒီရက်ဝန်းမှာအခြေကျတယ်လို့ပဲအသားကျလာခဲ့ပါပြီ။တဦးကိုတဦးကူညီအားပေးပြဿနာတွေကိုအတူတကွတိုင်ပင်ဖြေရှင်းလိုက်နဲ့ပြောစရာအတိပြီးနေကြတယ်လေ။စင်ရစီအရီကိုလည်းရင်ထဲမှာကြကြမခိုးအောင်ခိုင်းတော့ဘူးရတဲ့ချွေးနှဲစာလေးတွေကိုတော့မိဘဆွေမျိုးသားချင်းတွေစီကိုပြန်ပို့ပြီးကျေးဇူးဆက်ကြပါတယ
်ဒီလိုနဲ့တစ်ချိန်တော့အဲ့ဒီနိုင်ငံကနိုင်ငံသူတူဦးနဲ့မောင်မျိုးတို့ကခင်မင်းရင်းနီးယာကနေနောက်တော့ဇနီးမယားအဆင့်ကိုရောက်ရှိခဲ့ပြီးအကြောင်းပါခဲ့ကြပါတယ်ရုပ်ရည်တင်းတင်းနဲ့ဇနီးဖြစ်ပေမဲ့လို့တငယ်ချင်းတွေကိုသူ့ရဲ့မောင်နှမအကိုအရင်းလိုမျိုးသဘောထားတတ်တဲ့စိတ်မျိုးကိုယ်နိုင်ငံရဲ့တလေးစရိုင်းလိုအဲ့ဒီကိုကျွေးမွေးအခန့်ကျင်တဲ့စိတ်မျိုးဟာမောင်မျိုးရဲ့ဇနီးတယ်စီမှာတိုက်ဆိုင်စွာရှိနေခဲ့တာတော့မောင်မျိုးရဲ့တငယ်ချင်းဖြစ်တဲ့ကျွန်တော်တို့တူတူအတွက်အင်မတန်မှဝမ်းသာပီတိဖြစ်စရာနိုင်ငံရဲ့ချားမှာမိသားစုအင်္ဂလီဆွေမျိုးအင်္ဂလီတခုရရှိလိုက်တယ်လို့ခံစားနေကြရတာပါအလောက်အားတဲ့တင်းငွေတွေနေ့မျိုးဆိုရင်မောင်မျိုးတို့လင်မယားအင်ကိုသွားပြီးမြမလိုမြမစားစာတွေချက်ပြုတ်စားတော့ကြတာများလို့မောင်မျိုးဇနီးကတော့မြမအစားအစာတွေကိုစားတတ်ပြတ်တက်နေပါပြီ။သူတို့ကအိမ်ခံကားပြီးနေကြတာပါ။တရင်ဝင်လဲအတိတ်တသက်တွေရှိမှလက်ထပ်ထားကြတာပါ။သူတို့သမီးစားစားဖြစ်တဲ့နေ့အဲ့ဒီညမှာကျွန်တော်ကိုထမင်းဆိုင်မှာထမင်းကျွေးခဲ့တဲ့အမတ်တရညကိုတော့အမတ်ရနေစေပါ။မင်္ဂလာအပျော်ညလေးတညပါပဲ။အခုလိုဇနီးမောင်နှံဘဝမှာဆိုတော့ကျွန်တော်တို့လည်းအာကိုအားထားစရာနေရက်တစ်ခုလိုတောင်ဖြစ်နေပါပြီ။နောက်ပိုင်းကျွန်တော်တို့တွေအဲ့ဒီနိုင်ငံကနေအမိနိုင်ငံကိုပြန်လာတဲ့အခါမှာလဲမောင်မျိုးရဲ့ဇနီးတွေဟာလဲအတူလိုက်ပါလို့လာပါတယ်ကျွန်တော်တို့တငယ်ချင်းတွေရဲ့အိမ်ကိုနေရအတီးတီးကိုလိုက်ပြီးလဲပတ်ခဲ့ကြပါတယ်တငယ်ချင်းစုံစုံချင်းချင်းတရုံရုံနဲ့ဆိုတော့ပြောစရာကောင်းလိုက်တာဗျာအာယုံထဲမှာမနေ့တနေ့ကလိုပါပဲသူခင်မာမှာလဲမောင်မျိုးတို့ဇာတိအထိလိုက်နေရှာပါတယ်မောင်မျိုးတို့ကမြို့ဝကျွတ်မော့ဇာတိတွေပါမိဘတွေကငပြောလုပ်ငန်းကိုလုပ်ကင်ကြပါတယ်။နောက်ပိုင်းမှာမျိုးတို့လင်မယားဇာတိမျိုးကလေးကနေခွာပြီးတော့ရန်ကုန်မှာအခန်းကားပြီးတော့လာရောက်နေထိုင်ကြပါတယ်။မောင်မျိုးရဲ့ဇနီးခင်မာမှာလည်းအချိန်တော်ကြအောင်မောင်မျိုးနဲ့နေပြီးတော့နောက်ပိုင်းနှစ်ဦးသားကောင်မလေးရဲ့မိခင်နိုင်ငံကိုအတူပြန်သွားကြပါတော့တယ်။ကျွန်တော်ကနေကဆိုတော့သူတို့နဲ့တဖြည်းဖြည်းနဲ့ဆက်ဆံရေးတွေဝေးကွာသွားကြပါတယ်။အခုဆိုတချို့အပေါင်းအသင်းတွေမရှိတော့ပါဘူး꽌လွန်ကုန်ကြပါပြီတချို့လဲအိမ်ထောင်ကိုစီလုပ်ငန်းကိုစီနဲ့ပေါ့တချို့ကလဲတမောပြန်လိုက်တဲ့သူနိုင်ငံရချားကိုပြန်သွားပြီးအလုလုတူတူနဲ့ဆိုတော့တိတ်ပြီးမစုမိကြတော့ပါဘူးတွေ့လဲမတွေ့ဖြစ်ကြတော့ပါဘူးတခါတလေလုပ်ငန်းအားလို့ရှိရင်တော့ရှိနေကြတဲ့ငွေချင်းတွေအချင်းချင်းသွားဆုံးဖြစ်ကြပါရဲ့ဒါလဲရံပန်ရခါဆိုသလိုပါပဲအခုဆိုရင်အဲ့ဒီနှစ်တွေကိုပြန်လဲစဉ်းစားလိုက်ရင်လွန်ခဲ့တဲ့အနည်း20ကျော်ကအကြောင်းအရာတွေကိုမနေ့တနေ့ရလို့ပဲမျက်စိထဲမှာအာယုံထဲမှာမြင်အောင်နေနေစေပါရင်ထဲမှာလည်းခံစားမွတ်ကျက်နေစေပါတစ်ချိန်လုံးကနိုင်ငံရဲ့ခြားရဲ့ဘဝအတွေ့အကြုံအစမှာညှိတွားစရာမနစ်မြုပ်စရာစိတ်ညစ်စရာတွေနဲ့တွေ့ကြုံခဲ့တင်ကန်းစာရခဲ့တဲ့ကျွန်တော်တို့တွေဟာအဲ့ဒီတင်ကန်းစာအတွေ့အကြုံတွေကနေပြီးအချိန်ဆိုတဲ့သမားတော်ကြီးရဲ့ပြင်ဆင်မှုကြောင့်ဒီသားလေးကြပျော်ရွှင်ကြရနောက်ဆုံးတငယ်ချင်းမောင်မျိုးပါအိမ်ထောင်ကျခဲ့ရတဲ့ဘဝကိုပြန်စင်စားမိရင်တယောက်တည်းပဲတပြင်းချမိပြုံးမိတွေးဝေစွာခံစားမိပြီးရည်ဝေစွာလွမ်းဆွမိတဲ့အကြောင်းမိဆွေတို့ကိုယဉ်ဖွင့်ရင်ဒီမြနဲ့ပဲရနာလိုက်ပါရစေ
အသေးစိတ်ပြောရင်တော့အချိန်အတော်ပေးရမှာမို့လူရင်းကိုပဲချုပ်ပြောလိုက်ရခြင်းဖြစ်ပါတယ်နိဒန်အစမှပြောခဲ့သလိုပဲဘဝဆိုတာလှည့်ကွက်တွေမထင်မှတ်ခြင်းတွေနဲ့ဆန်းကြယ်လှပါတယ်။လူအနေနဲ့တော့ဘလို့မှတွေးလို့မပေါက်နိုင်ပါဘူးရှင်။တကိုးရှင်တစုံတဦးကသာဖန်ဆင်းပိတ်ကိုက်နေတယ်ဆိုတာ ထင်ရှားနေပါတယ်။ခရိယန်ယုံကြည်တဲ့တကူးရှင်ကတော့လူသားတွေကိုဖန်ဆင်းတဲ့လောကကြီးကိုပိုင်တဲ့အဖဖျားသခင်ပဲဖြစ်ပါတယ်။လူဘဝဆိုတာဇလံအမျိုးမျိုးအဖုံဖုံတွေနဲ့ရှင်သန်နေကြတယ်ဆိုတာကိုကျမတို့မငြင်းနိုင်ကြပါဘူး။ဒါဟာဖျားသခင်ရဲ့လက်ရတော်တွေပဲဖြစ်ပါတယ်။တူတယောက်စီကိုဖျားရှင်ဟာပိုင်သာအုပ်ဆိုးပါတယ်။ဒါပေမဲ့တော့လူတွေကိုရွေးချယ်ခွင့်လည်းပေးထားပါတယ်။ဖျားရှင်လူတော်ရှိတဲ့လမ်းကိုလိုက်မလား။မိဖာသာမိမိကိုနှစ်သက်တဲ့လမ်းကိုရွေးချယ်မလား။ကဘာဦးအစကလေးကဖျားသခင်ဟာလူတွေကိုဖန်ဆင်းပြီးအေရင်ဥယျာဉ်မှာနေရာချထားပေးခဲ့ပါတယ်။ဒါပေမဲ့လူတွေဟာဖျားရဲ့စကားကိုနားမထောင်ပဲမစားပါနဲ့ဆိုတဲ့အသီးကိုစာရမဏတ်ရဲ့လှည့်ဖျားသွေးဆောင်မှုနဲ့စားခဲ့ကြပါတယ်။ဒီအခါမှာအပြစ်သွေးဆောင်မှုတွေကိုကြောက်ရောက်ခဲ့ရပါတယ်။စားတဲ့နေ့မှာဧကံအမှန်တရားမယ်လို့ဘုရားရှင်ဟာမိန့်တော်မူခဲ့တဲ့အတိုင်လူတွေဟာဒီဘဝမှာတည်ခြင်းတရားနဲ့ရင်ဆိုင်ခဲ့ကြရပါတယ်။ပြည်စုံလာတဲ့ဥယျာဉ်တော်တွေကထွက်ပြီးမိမိဝမ်းစာကိုမိမိပင်ပန်းကြီးစွာရှာဖွေစားတောက်ခဲ့ရပါတယ်။ဒါကြောင့်မလို့ခုထက်ဒီတိုင်လောကမှာလူတွေဟာစားဝတ်နေရေးအတွက်ယုံကံလှုပ်ရှားနေရပါတယ်။ဒါပေမဲ့ဘုရားရှင်ဟာကျမတို့ကိုတည်ခြင်းတရားမှာပြစ်မထားခဲ့ပါဘူးရှင်။တပါးရသောသားတော်သခင်ခရစ်တော်ကိုစွန့်ပြီးလောကလူသားတွေကိုကယ်တင်ဖို့အတွက်လက်ဝါးကတိုင်တော်မှာအသေးခံစေခဲ့ပါတယ်။ဒီအကြောင်းအရာတွေကိုယုံကြည်မယ်ဆိုရင်တော့ဒီဘဝတည်ပြီးရင်နောက်ဘယ်တော့မှမတည်တဲ့ဘဝမှာသာရအသက်ကိုရရှိမှာဖြစ်ပါတယ်။တရရှင်မိတ်ဆွေစာဝတ်နေရင်းနဲ့ပဲလုံပန်းရင်အချိန်ကုန်နေပါသလား။မိမိတို့ရဲ့ဘဝနောင်ရေးအတွက်လည်းစဉ်းစားကြဖို့ဘဝပုံရိပ်အစီအစဉ်ကနေတတိပေးလိုက်ပါရစေ။ပုံမသိလို့ရဲဆိုရင်တော့စာရေးဆက်သွယ်မေးမြန်းပါလို့ပြောကြရင်ဒီကနေ့အစီအစဉ်ကိုဒီနေ့မှချက်နာလိုက်ပါရစေ။သတ္တရှင်များအားလုံးမိမိတို့ရဲ့ဘဝကိုအကောင်းဆုံးရွေးချယ်နိုင်ကြပါစေရှင်
။နောက်တစ်ပတ်မှလည်းဘဝပုံရိပ်ဆိုတဲ့အစီအစဉ်မှာသတ္တရှင်ပြည့်တတ်သူနဲ့အတူပြန်လည်ဆုံသွေးကြပါအောင်လို့